Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ1ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်ကိုမဲခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိ9ဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီညနေခင်းစီစဉ်ကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နယူးယောက်မြို့မှာထရက်ကားတစ်စင်းနဲ့ဝင်တိုက်ရတာမနေ့တုန်းကလူရှိဦးတည်ပြီးတရားစင်ကြောတန်ရခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ရတဖက်ကလုံခြုံရေးကိုဆက်လက်တုံ့ပြန်ထားပါတယ်။ဒီခက်ပြင်းတဲ့မြောက်ပိုင်းကမတိမငြိမ်ခြင်းတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်တချို့ဟာလုံခြုံရေးစိုးရိမ်တဲ့ကြောင့်နေရင်းချေးရွာတွေကိုမပြောင်းနေတဲ့ကြောင်းပြောနေကြပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမကင်ဖြူထွေးနဲ့တူချင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမယ်ဒီမှာနယူးယောက်မြို့မှာလူရှိယောက်ထက်မနည်းသေဆုံးစေခဲ့တဲ့တိုက်ခိုက်မှုကိုအကြမ်းဖက်ဝါဒဆွဲဖြစ်သက်မဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
This was an act of terror and a particularly cowardly act of terror aimed at innocent civilians.
New York မြို့တော်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ပကံညာဦးမြို့နယ်ကရွှေစည်းကုံဖျားရင်ပြင်တော်ပေါ်ကခေါင်းလောင်းစာကို UNESCO ကကမ္ဘာ့မှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တဲ့သတင်းပြင်မြန်မာနိုင်ငံကိုရောက်နေတဲ့ American ယာယီလက်ချောက်နိုင်ငံသားရေးဝန်ကြီးရဲ့ခေးစဉ်အကြောင်းစာအုပ်တွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လင်ဦးနဲ့မက်ခင်ပီထူတွေကကြီးညာပေးသွားမှာပ
ါ။မက်ခင်ပီအစနယူးယောက်မြို့မှာစပိတ်စီရဲ့လမ်းနဲ့ငှားထရက်ကားတစ်စင်းနဲ့ဝင်တက်ရကမနေ့တုန်းကလူရှိဦးတည်ပြီးတရားစင်ကြောတန်ရခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့မှာရက်တက်ဖွဲ့ကလူညွှန်ရေးတွေကိုဆက်လက်တိုးမြှင့်ထားပါတယ်။တက်ခတ်သူမောင်းလာတဲ့ထရက်ကားနဲ့ကျောင်းကားတစ်စင်းကိုဝင်တက်ခဲ့ရမှာတော့ကလေးနှုတ်ပါဝင်လူလေးယောက်တန်ရခဲ့တာပါ။တက်ခတ်မှုကျွလွန်သူကဥဇဝက်ကစ္စတန်နိုင်ငံကနေအမေရိကန်မှာရွှေ့ပြောင်းနေထိုင်နေသူတဲ့29နှစ်အရွယ်ဆေဖူလိုဆိုင်ပေါ့ဆိုသူဖြစ်ကြောင်းလဲရက်တက်ဖွဲ့တောင်းရှိသူကိုကူကပြီးတင်းနေကပေါ်ပြနေပါတယ်ထရက်ကားတွေကနေတနက်အတုနှစ်လက်ကိုကန်ပြီးထွက်လာတဲ့တက်ခိုက်သူကိုတော့ရက်တက်ဖွဲ့ကပြစ်ကတ်ဖမ်းဆီးခဲ့တာပါတက်ခိုက်သူကိုစေယုံတင်ကုသပေးနေချိန်မှာပဲရက်တက်ဖွဲ့ကတော့ထရက်ကားရဲ့ထောက်သားတွေကိုညာလုံးပေါက်ရှာဖွေဆစ်ဆီးခဲ့ကြပါတယ်တက်ခိုက်ရမှာတုံးခဲ့တဲ့ထရက်ကားကိုငှားရမ်းခဲ့ရာနယူးဂျာစီပြည်နယ်ပစဲမျိုးကဟုံးတပို့စတိုးဆိုင်ရဲ့ကားရဲ့နားရဝင်းတွင်းမှာတော့တန်ရက်ရှိသူရက်ထားခဲ့တယ်လို့ကားလိုယူဆရတဲ့ကားစင်းကိုလည်းရက်တက်ဖွဲ့ကရှာဖွေစစ်ဆေးကြတာပါတက်ခတ်မှုကျွလွန်သူတွားလို့ရှိတယ်လို့ယုံကြည်ထားတဲ့အနီးနားပက်တဆန်မျိုးကဗလီချောင်းကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်တက်ခတ်မှုဖြစ်ခဲ့တဲ့နယူးယောက်မြို့မှာတော့လူကြိုးတင်းတင်းကြပ်ကြပ်ချထားတဲ့ချမ်းမှာပဲဟောလိုဝင်းပွဲတော်ကိုအန်ဒီရဲ့ပြဆုံးတရားမချုံခဲ့ရပဲကျင်းပခဲ့ကြတာပါမနေ့တုန်းကတက်ခတ်မှုနဲ့ဆက်နွှဲပြီးနောက်ထပ်အကျဉ်းဖက်မှုတွေပေါပေါက်နာနဲ့ထောက်ထားပြဆုံးတရားမတွေ့ရပေမဲ့လမ်းတွေပေါ်မှာရဲလုံခြုံရေးကိုတိုးမြှင့်ထားမှဖြစ်တဲ့အကြောင်းလဲအစိုးရမှကလေးကတာဝန်ရှိသူတွေပြောဆိုထားပါတယ်တမတော်နဲ့ထွန်းကတော့အရှိလေပိုင်းနဲ့တခြားဒေသတွေမှာအဲဆင်လန်ဆွေးရောက်တွေကိုချိန်မုန်းနိုင်ခဲ့ပြီးတဲ့နောက်မှာပဲစစ်သွေးကြွတွေနေရပြန်လာတာဒါမှမဟုတ်နိုင်ငံထဲဝင်လာတာမျိုးကိုအဖြစ်မခံနိုင်တဲ့အကြောင်းတူတာလူမှုကွန်ရက်ကနေပြောဆိုထားပါတယ
်တူနီးရှားနိုင်ငံတူနစ်မြို့တော်ကပါလီမန်အဆောက်အုံရှိမှလူချုံရေးတပ်ဖွဲ့ဝင်နှစ်ဦးကိုကြားနဲ့ထိုးတိုက်ခိုက်ခဲ့တဲ့အစ္စလာမစ်စစ်သွေးကြွအဖြစ်တန်ရရှိသူတူအုပ်ကိုဒီကနေ့ပဲရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်တိုက်ခိုက်သူအကြောင်းကိုအာဏာပိုင်တွေချုပ်တင်စုံစမ်းသိရှိထားသူဖြစ်တဲ့တူဖြစ်တဲ့အကြောင်းနဲ့ဒီရဲတွေအပေါ်မှာအာဏာရှင်ဆန်သူတွေအဖြစ်ယူဆထားကြောင်းတိုက်ခိုက်မှုအပြီးမှာပြောဆိုခဲ့တယ်လို့လည်းပြည်ထရေးဝန်ကြီးဌာနကပြောပါတယ်တိုက်ခိုက်ခံရသူတူဦးဟာလက်ဘင်းမှာတရားရခဲ့တဲ့အတွက်စစ်ရုံမှာအတွင်းလူနာအဖြစ်ကုသပေးထားပါတယ်တူနစ်မြို့မှာသမရရဲ့လုံခြုံရေးအဆောက်အအုံတွေကိုတိုက်ခိုက်ခဲ့တာနောက်ဆော်စီမြို့မှာကဘာလက်ခီးသွွားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာအပါအဝင်မကြသေးခင်နှစ်တွေအတွင်းလူအသေးပြောက်ရှိခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တူနီးရှားနိုင်ငံကအချက်ချာကျတဲ့နေရာတွေမှာလုံခြုံရေးကိုတွန်းပစ်ထားပါတယ်ရှင
်ပြည်ရဲ့နဲ့အမေရိကန်သမရရွေးကောက်ပေါ်မှာလူမှုကွန်ရက်တွေကိုတုံးပြီးရုရှားကကြောင်းဝင်နှောက်ယှက်ခဲ့တာနဲ့ပတ်သက်လို့ Twitter, Facebook နဲ့ Google ကုမ္ပဏီရဲ့ရှင်းနေပြီးကွန်ဂရက်စ်တော်မှာဒုတိယနေ့ဖြစ်ဒီကနေ့လဲဆက်လက်မြင်းမြန်းခံရမှာဖြစ်ပါတယ်2016အမေရိကန်သမ္မတယူကော့ပွင့်နဲ့နောက်ပိုင်းကာလတွေမှာလူမှုကွန်ရက်တွေကိုတုံးပြီးမြင်းနှက်မှုတွေသတင်းမှားတွေကိုရုရှားကဖြန့်ချိခဲ့တဲ့အကြောင်းထက်လွတ်တော်တရားရေးဆက်ကော်မတီရှင်းမောက်မနေ့တုန်းကထွက်ဆိုရမှာ Facebook ပြောခွင့်ရသူကပြောဆိုလိုက်ကြပါရုရှားမှုအန်ဒီရဲ့အတိုင်းအတာကိုသဘောပေါက်နားလည်နိုင်မှုနဲ့ပြဿနာကိုစနစ်တကျခိုင်တွယ်ဖြေရှင်းနိုင်မှုပူးပေါင်းဆောင်ရွက်မှုတွေလူကြိုးရအောင်တဲ့အနေနဲ့အပြန်အလှန်သတင်းအချက်အလက်ဖလှယ်တာတွေလုပ်ဖို့လိုအပ်ကြောင်းလဲ Facebook ပြောခွင့်ရသူ Colin Stretcher ပြောပါတယ်ဒေါက်တာကိုဇော်ရီကတော့အမေရိကန်နိုင်ငံရေးနဲ့ပတ်သက်တဲ့ကြေညာတွေကိုရုရှားကအကုန်ကြခံပေါ်ပြနေတယ်နဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ကြတာပါ Facebook တာဝန်ရှိသူတွေကတော့စောင့်ကြည့်စစ်ဆေးမှုတွေပုံမှန်လုံးဆောင်သွားမှာဖြစ်ကြောင်းနဲ့လိုအပ်ရင်ပေါ်ပြချက်တွေကိုဖယ်ရှားပြင်မှာဖြစ်တယ်လို့ရွေးကောက်ပွဲကြေညာထက်သူတွေကဘယ်သူပဲဝါဖြစ်ကြောင်းထုတ်ဖော်ပြချက်မှာဖြစ်ကြောင်းလဲပြောဆိုခဲ့ကြပါတယ်ဒေါက်တာပြောခွင့်ရသူကတော့ ယူကော့ဘွဲနဲ့ပတ်သက်လို့ရုရှားနိုင်ငံကအကောင့်အထုတွေရဲ့အလိုလျောက်စနစ်နဲ့ဖော်ပြချက်တွေဟာအနည်းချင်းတော့သာရှိခဲ့ကြောင်းပြောဆိုခဲ့တာပါ။ကုမ္ပဏီနေနဲ့ရုရှားအကောင့်အထုတွေလို့တနည်းရှိတဲ့အကောင့်ပေါင်း2952ခုကိုပိတ်လိုက်တယ်လို့အရေးသွင်းပြီးချက်လက်တွေပေးရနိုင်အောင်အဖွဲ့အစည်းတွေဖွဲ့စည်းပြီးအကောင့်ထဲပေါ်စွမ်းအထောက်အပံ့ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။
ကျူးဘားနိုင်ငံအပေါ်အမေရိကန်ကစီးပွားရေးအရတန်ခတ်ပိတ်ဆို့အရေးယူမှုတွေဆုံးသက်ရေးတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုဒီကနေ့နောက်ပိုင်းကုလသမဂ္ဂထွေထွေညီလာခံမှချမှတ်ဖို့စဉ်းစားမယ်ဆိုရင်အမေရိကန်ကတော့ကန့်ကွက်မယ်ပြီးနိုင်ပွဲရှိပါတယ်။ပြီးခဲ့တဲ့နှစ်ကအလားတူမဲခွဲဆုံးဖြတ်ခဲ့ချိန်တုန်းကတော့အမေရိကန်ကကျူးဘားနဲ့ဆက်ဆံရေးပုံမှန်ပြန်လည်ထားရှိဖို့သမ္မတဟောင်းဘရက်အိုဘားမားကကြိုးစားနေချိန်ဖြစ်တယ်လို့အဲ့ဒီတုန်းကပထမဆုံးချိန်ဖြစ်နေအမေရိကန်ကဒီကန့်ကွက်တာထောက်ခံတာမရှိဘဲကြားနေခဲ့ပါတယ်။အခုထရမ့်အစိုးရလက်ထက်မှာအမေရိကန်ရဲ့အကျိုးစီးပွားနဲ့အညီကျူးဘားနဲ့ထိတွေ့ဆက်ဆံမှုဆက်လက်ထားရှိတယ်ဆိုပေမဲ့လည်းအရင်အဝမှာအစိုးရလက်ထက်ကရှိခဲ့တဲ့တိုးတက်မှုတချို့နောက်ပြန်ဆုတ်သွားခဲ့တာလည်းရှိပါတယ်။ကျူးဘားနိုင်ငံဟာနှစ်ပေါင်းများစွာလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေခဲ့တာဖြစ်ပြီးတော့ဒါကိုအရင်အစိုးရကမသိကြိုးကြုံလုပ်ခဲ့ပုံရတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Heather Norrett ကအင်္ဂါနေ့မှာပြောပါတယ်။ဒီကနေ့ကုလသမဂ္ဂထွေထွေညီလာခံမှာကျူဘာရေးမဲခွဲဆုံးဖြတ်ဖို့ရှိတာနဲ့ပတ်သက်လို့ကျူဘာအစိုးရဘက်ကတော့တစုံတရာမတ်ချက်ပြီးပြောဆိုတာမရှိသေးပါဘူး။ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီနှစ်ပေါင်း58နှစ်ကြာကျူဘာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်နှစ်တိုင်းတညီတညွတ်တည်းထောက်ခံအတည်ပြုလာခဲ့တာဖြစ်ပါရဲ့ရှင်။
ယူရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ70 kHz 1068.3 လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ယူရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းကမတူးမညီအခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်ဒုက္ခသည်တွေကတချို့ဟာလုံခြုံရေးဆိုးရိမ်နေကြောင်းနေရရင်ကြီးရွာတွေကိုမပြောင်းနေတဲ့အကြောင်းပြောဆိုနေကြပါတယ်။နေရရင်ရခိုင်ပြည်နယ်မှာအကျဉ်းဖက်မှုတွေတချို့ပြန်ပေါ်ပေါက်မှာကိုဆိုးရိမ်နေတဲ့ရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာပြန်လည်နေရာချထားပေးမယ်ဆိုရင်မြန်မာနိုင်ငံကိုပြန်မှာဖြစ်တဲ့အကြောင်း VO ကိုပြောဆိုကြကြတာပါ။ဒီလိုမှမဟုတ်ရင်တော့ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုပို့ဆောင်ပေးစီလိုကြောင်းလည်းပြောဆိုကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့က ARS စွန့်ရောက်တွေကလုံခြုံရေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့ပြီးတဲ့နောက်အချက်ပတ်မှုတွေတချို့ပြန်ပေါ်ပေါက်ခဲ့တာပါ။ပြစ်ခတ်တွေအတွင်းတပ်ဖြတ်ခံရတဲ့ဟိန္ဒူဘာသာဝင်55လောက်ဝင်5ယောက်ရဲ့အလောင်းတွေကိုအစုလိုက်ပြုံးလဲညှို့နှံထားတာကိုလည်းနောက်ပိုင်းမှာရှာဖွေတွေ့ရှိခဲ့ကြပါတယ်။မြန်မာနာမည်တွေကတော့ဟိန္ဒူဘာသာဝင်တွေကိုအစုရောက်တွေကတပ်ဖြတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပေမဲ့ ARS စွန့်ရောက်ဖွဲ့ကတော့သူတို့လက်ချက်မဟုတ်ကြောင်းညှင်းဆန်ထားတာပါ။ဒီခိုင်ပြည်နယ်ကတချို့ပြန်ပြစ်ခတ်တဲ့ကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးသွားတဲ့ဒုက္ခသည်အရေအတွက်ဟာ6,900ထိရှိနေပြီဖြစ်ကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားပြီးဒီထဲမှာဟိန္ဒူဘာသာဝင်800လောက်ပါဝင်တယ်လို့လည်းခန့်မှန်းထားကြပါတယ်။ဖျက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာနိုင်ငံဘက်ကအစင်းနဲ့ဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီချက်မရသေးတဲ့အတွက်ကြန့်ကြာနေရကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးညွှန်ကြားရေးမှူးချုပ်ဦးစောတေးကပြောဆိုထားပါတယ်။
ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကိုဂျပန်အောက်လွှတ်တော်ကဝန်ကြီးချုပ်အဖြစ်နဲ့ထက်မှန်ရွေးချယ်လိုက်ပါတယ်။ပြီးခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်အာဘေရဲ့လက်ရှိအာဏာရ Liberal Democratic Party နဲ့မဟာမိတ်ကွန်မြူနတီပါတီတို့အနိုင်ရခဲ့ပြီးတော့ဂျပန်တိုင်းရဲ့လွှတ်တော်မှာ၃ပုံ၂ပုံအများစုနေရာရခဲ့တာကြောင့်မစ္စတာအာဘေဝန်ကြီးချုပ်အဖြစ်နောက်တစ်ချိန်ပြန်လည်အရွေးခံခဲ့ရတယ်လို့အဲဒီနောက်ဂျပန်အကြာဒီနေ့မှာပဲအောက်လွှတ်တော်ကလည်းအခုလိုထက်မှန်ရွေးချယ်လိုက်ကြပါ။ဝန်ကြီးချုပ်အာဘေအနေနဲ့အစိုးရအဖွဲ့ကိုလက်ရှိတိုင်းဆက်ပြီးတော့ထားနိုင်ပွဲရှိပါတယ်။သူဟာပြီးခဲ့တဲ့စက်တင်ဘာလတုန်းကဒိုင်းရက်လွတ်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအချိန်ဆော့ကျင်းပဖို့တောင်းဆိုခဲ့တာပါ။ဒေသတွင်းမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချိမ့်ချမှုတွေကိုခက်တင်တင်တုံ့ပြန်တဲ့သူ့ရဲ့ရည်တည်ချက်အပေါ်ထောက်ခံမှုတွေတိုးလာနေချိန်မှာလွတ်တော်ကိုဖျက်သိမ်းခဲ့ရလဲဖြစ်ပါတယ်။ရွေးကောက်ပွဲမကျင်းပခင်လနေငယ်အချိန်မှာတော့ဝန်ကြီးချုပ်ဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးမိသားစုတွေနဲ့ဆွေမျိုးတွေကောင်းစားရေးဆောင်ရွက်ခဲ့တယ်လို့ဆိုပြီးတော့နိုင်ငံရေးသတင်းဆိုးတွေထွက်ပေါ်ခဲ့တယ်လို့လူလူထောက်ခံမှုနှုန်းလဲ30ရာခိုင်နှုန်းနီးပါးကျသွားခဲ့ပါတယ်။ဒါပေမဲ့လည်းအောက်တိုဘာလ22ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူပြန်ပြီးတော့အနိုင်ရလိုက်တာကြောင့်အပြောင်းလဲကြီးကြီးမားမားပြန်ဖြစ်လာစေခဲ့ပါတယ်။ဂျပန်နိုင်ငံရဲ့စစ်ပီးခေတ်ကာလဖွဲ့စည်းပုံအခြေခံဥပဒေထဲမှာစစ်တပ်ဟာကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်သာဖြစ်ရမယ်ဆိုပြီးတော့စစ်ကိုဆက်ကျင်တဲ့ဥပဒေပြဋ္ဌာန်းထားတာကိုပြန်လဲပြင်ဆင်ဖို့ဝန်ကြီးချုပ်အာဘေကကြိုးစားနေတာမှာအခုရွေးကောက်ပွဲမှာအနိုင်ရလိုက်တာကဒီအတွက်အများကြီးအထောက်အကူရစေမှာဖြစ်ပါရဲ့ရှင်။
မြောက်ကိုရီးယားကိုနျူကလ িয়ার နဲ့ပိုင်ဆိုင်တဲ့တိုင်းပြည်တစ်ခုဖြစ်ပဲသောကာမလက်ကမှာမဟုတ်တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ကိုရီးယားထုတ်လုပ်ဖို့ဒါမှမဟုတ်ပိုင်ဆိုင်မှုစဉ်းစားမှမဟုတ်ကြောင်းနဲ့ကိုရီးယားကျောင်းဆက်မှာနျူကလ িয়ার ကင်းစင်ရေး1992ခုနှစ်သဘောတူညီချက်ကိုလည်းနှစ်နိုင်ငံစလုံးကလိုက်နာကြဖို့တောင်ကိုရီးယားသမ္မတကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်းငုံးမှာထက်သွင်းပြောဆိုလိုက်တာပါ။ရန်ဘက်ကွန်မြူနီကိုရီးယားကပြီးခဲ့တဲ့စက်တင်ဘာလရဲ့6ချိန်မြောက်လက်ဖြစ်အင်အားပြည့်စုံလည်းဖြစ်တဲ့အနုမြင့်ပုံဆက်တက်ခဲ့တာတွေအပါအဝင်ချင်းချောက်မှုအန္တရာယ်ကြီးထွားလာနေတဲ့အမျှတောင်ကိုရီးယားမှာအမေရိကန်ရဲ့အစိုးရနျူကလ িয়ার လက်နက်တွေပြန်လည်ချထားခွင့်ပြုဖို့အတိုက်ခံလွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုနေရတယ်ကိုသမ္မတကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့ Facebook တံခတ်ရေးယူမှုတွေကိုအန်တုပြီးမြောက်ကိုရီးယားကနျူကလ িয়ার နဲ့ပတ်ထင်းတဲ့မစ္စိုင်းတုံးတွေကိုဆက်လက်စမ်းသပ်နေတဲ့အတွက်အမေရိကန်သမ္မတတို့နဲ့ Trump နဲ့လည်းအပြန်အလှန်တိုက်ခိုက်ပြောဆိုနေကြတာပါ။သမ္မတ Trump ကတော့လိုအပ်ရင်မြောက်ကိုရီးယားပေါ်စစ်ရေးရရေးယူဖို့ထီတော်ပြောင်ပြောင်တင်းတင်းသတိပေးထားပါတယ်။
တောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာကျင်းပမယ့်2018ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲတွေတရားဝင်စတင်ဖွင့်လှစ်တဲ့အနေနဲ့ဒီနေ့အိုလံပစ်မိရှူရန်ကိုတောင်ကိုရီးယားနိုင်ငံတဝန်လက်ဆင့်ကန်စပြီးတော့တည်ဆောင်သွားပါပြီ။အိုလံပစ်အားကစားပွဲတော်တွေအစပြုရာဂရိနိုင်ငံအေသင်မြို့ကနေဒီမိရှူရန်ကိုတည်ဆောင်လာတဲ့လေယာဉ်ဟာဒီနေ့အစောပိုင်းတုန်းကပဲအင်ချွန်းနိုင်ငံကလေးစိတ်ကိုဆက်ရောက်လာခဲ့တာပါ။အဲ့လိုရောက်ပြီးတော့မကြခင်မှာပဲအိုလံပစ်ချန်ပီယံစကေးစီအားကစားသမားကင်မြူနာကနဲ့အတူဒီတောင်ကိုရီးယားဝန်ကြီးချုပ်အင်ဒက်ကီယွန်တို့ကဆောင်းရသည့်အိုလံပစ်ပွဲတော်အတွက်အထူးဒီဇိုင်းလုပ်ဖန်တီးထားတဲ့မိရင်ကိုအိုလံပစ်မိရှူတိုင်းမိစားကနေပြီးတော့မိကူယူထွန်းကြီးခဲ့ကြပါတယ်။အဲနောက်ဒီကနေ့နောက်ပိုင်းမှာတော့2018ကီလိုမီတာရှည်တဲ့ရက်တရာကြာမိရှူတိုင်းလက်ဆင့်ကဲတည်ဆောင်တဲ့ခီးကိုစတင်လိုက်တာဖြစ်ပါတယ်။ဆောင်းရသည့်အိုလံပစ်အားကစားပြိုင်ပွဲဖွံ့ဖွဲအခမ်းအနားစတင်ပေဖေဖော်ဝါရီလ9ရက်နေ့မှာပျုံချန်းမြို့ကိုပြန်လည်တည်ဆောင်လာမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုလိုအိုလံပစ်မိရှူတိုင်းကိုနောက်ဆုံးထွန်းကြီးခဲ့တာကတော့1988ခုနှစ်ကဆိုမျိုးတော်မှာကျင်းပတဲ့နွေရာသီအားကစားပြိုင်ပွဲတွေကျင်းပခြင်းကဖြစ်ပါတယ်ရှင
်။ကိုအလုံးဦးနဲ့မက်ကင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်။အရင်ဆုံးတော့နယူးယောက်မြို့လယ်ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုသတင်းကိုတင်ဆက်ပေးစီမှာပါ။အင်္ဂါနေ့မွန်လွဲပိုင်းတော့ကနယူးယောက်မြို့အောက်ပိုင်းမန်ဟတ်တန်ရဲ့မှာလမ်းသွားလမ်းလာရတဲ့စပိန်စီးသူတွေကိုထရက်ကားမောင်းသူတဦးကကားနဲ့ဝင်တိုက်ခဲ့တာကြောင့်၈ယောက်ထဲမှနေသေဆုံးပြီးတော့ဒဒါဇင်လောက်ထဏ်ရာရသွားပါတယ်။အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်အာဏာပိုင်တွေကသတ်မှတ်ခဲ့တဲ့ဒီနယူးယောက်မြို့ရဲ့တိုက်ခိုက်မှုအကြောင်းရေမန်တေလာပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ဆက်ပေးပါမယ်ရှင်။
နယူးယောက်မြို့လေကကမ္ဘာကုန်သွယ်ရေးအစအဦးနဲ့တိတ်မလန့်မကန်းမှာကားမောင်းသမားတဦးကသူငှားလာတဲ့ကားနဲ့စပိန်စီးရဲ့လမ်းကြောင်းပေါ်ကစပိန်နေသူတွေတခြားလမ်းသွားလမ်းလာတွေနဲ့အကြောင်းကားတစ်စီးကိုဝင်တိုက်ခဲ့ပါရယ်။နယူးယောက်မြို့တော်ဝန်ဘီလ်ဒီပလက်စီယိုကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါရယ်
။ This was an act of terror.
ဒါဟာအကြမ်းဖက်ဝါဒဆွဲလို့ရပါ။တေဘောကြောင့်သူအကြမ်းဖက်သမားတဦးကအပြစ်မဲ့ရဲသားတွေကိုရွေကျက်ရှိရှိနဲ့တိုက်ခိုက်တာပါ။အ
ဲ့ဒီအကြမ်းဖက်တိုက်ခိုက်သူဟာဥဇဘက်နိုင်ငံသားဆေဖူလိုဆိုင်ပူဖြစ်ပြီးအခုအခါမှာသူ့ကိုနယူးယောက်ဆေးရုံမှာလူငယ်ရေးအဆောက်အအုံနဲ့ဆေးကုသပေးနေပါတယ်။သူ့ကိုဘယ်လိုပြစ်ခတ်ဖမ်းဆီးခဲ့တယ်လဲဆိုတာကိုနယူးယောက်ရဲဌာနအကြီးအကဲ James P. O'Neill ကအခုလိုရှင်းပြပါတယ်
။ The driver of the truck
အသက်29နှစ်အရွယ်ကားမောင်းသမားဟာကားတွေကနေထွက်ပြီးတနက်နှစ်လက်ကိုလည်းကိုယ်ရမ်းပြနေပါတယ်။အဲဒီမှာရှိနေတဲ့ရဲလုံညုံရဲဝန်ထမ်းကသူ့ဝမ်းဘိုက်ကိုပြစ်ခတ်ဖမ်းဆီးခဲ့တာပါ
။ဒီတိုက်ခိုက်မှုဟာဥရောပတလွားကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆင်တူတယ်လို့ကိုရစ်ဂျုံရသူတွေကပြောပါတယ်။ Elizabeth Chernobylski က
တခြားနေရာတွေမှာပဲဖြစ်လို့ရှိတယ်လို့ထင်ရပေမဲ့အခုကတော့ကိုရှင်ပါတယ်ဖြစ်လာပါပြီ။တကယ်ကိုတလုံးခြောက်ခြားစရာအဖြစ်ပြက်ပါဘသူမှအခုလိုအဖြစ်ဆိုးမျိုးနဲ့ရင်မဆိုင်ရစေချင်ပါဘူး
။ကောလိပ်ကျောင်းသားတဦးဖြစ်သူ Jake Saunders ကသူစီးရမယ့်ရထားနဲ့လွဲချော်သွားတဲ့အတွက်အဲ့ဒီတိုက်ခိုက်တဲ့နေရာမှာသူရှိမနေခဲ့တာလို့ဆိုပါရတယ်
။ If I had made that train,
ရထားကိုသာမှီလိုက်မယ်ဆိုရင်တော့အဲ့ဒီပြစ်တဲ့နေရာမှာကျွန်တော်ရှိနေမှာပါ။အဲ့ဒီနေရာဟာကျွန်တော်သွားမယ့်နေရာပါ
။အင်္ဂါနေ့ဟာ Halloween နေ့လည်းဖြစ်တာကြောင့်ကလေးတွေဟာအိမ်ထဲမှာလိုက်ပြီးတကြားလုံးကောက်ကြဖို့မိဘတွေကပြင်ဆင်ပေးနေကြချိန်မှာအခုလိုတိုက်ခိုက်မှုဖြစ်ပေမဲ့ကလေးတွေရဲ့ပျော်ရွှင်ပွဲညနေခင်းအစီအစဉ်တွေကိုတော့ဆက်လုပ်သွားမှာဖြစ်တယ်လို့နယူးယောက်မြို့ကန် Joe Bago ကပြောပါတယ
် The cowards that have made
ဒီလိုတရေဘောကြောင့်သူရဲ့ဂျမ်ဘက်ဝါရဆဲလို့ရဟာကျွန်တော်တို့ဘဝတွေပေါ့ဘယ်လိုမှမဆုံးမနိုင်ပါဘူးကျွန်တော်တို့ဘယ်လိုနေဘယ်လိုထိုင်ရမယ်ဆိုတဲ့ပေါ်ထိန်းချုပ်ခွင့်လည်းမပေးနိုင်ပါဘူးစီမကောင်းဖြစ်ပြီးစိုးရင်ပူပန်ပြီးပေမဲ့လှုပ်ဆရာရှိတာဆက်လို့ရမှာပါတကယ်လို့ကျွန်တော်တို့ကကြောက်ပြီးဘာမှမလုပ်ဘူးဆိုရင်တို့အနိုင်ရသွားမှာပါအဲ့ဒီလိုဖြစ်လို့မရပါဘူ
းဆိုက်ပူဖာ2010ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့ပြီးနယူးဂျာစီမှာ Uber အနှက်ကား6လလောက်မောင်းခဲ့သူဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါရယ်ဥစ်ပက်ကစ္စတန်သမ္မတကလည်းအခုဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမှာလိုအပ်တယ်လို့အစွမ်းကုန်ပူပေါင်းဆောင်ရွက်သွားမယ်လို့ဗုဒ္ဓဟူးနေ့မှာပြောဆိုထားပါရယ်ခင်ဗျာ
ကောင်းအောင်တက်ဆက်ပေးထားတာဖြစ်ပါတယ် ခုတစ်ခါမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှခီးစဉ်ကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်ဘယ်လိုတက်ရောက်နိုင်လဲဆိုတာကိုကြည့်ကြအောင်ပါ။မြောက်ကိုရီးယားနိုင်ငံဟာအမေရိကန်ပြည်အောင်စုအတွက်အဓိကချိန်းချောက်လာတဲ့အဓိကဖြစ်လာတဲ့ချင်းချမှုအဖြစ်အမေရိကန်အများစုကယူဆလာကြပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာအခုသူ့ရဲ့အာရှခီးစဉ်အတွင်းနိုဝင်ဘာလ9ရက်နေ့နဲ့10ရက်နေ့တို့မှာတော့မြောက်ကိုရီးယားရဲ့ရန်ဘတ်တောင်ကိုရီးယားနိုင်ငံကိုဒုတိယမြောက်ခီးထောက်ဖြစ်သွားရဖို့ရှိနေပြီးတော့အဲ့ဒီခီးစဉ်အတွင်းမှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးလက်နက်အစီအစဉ်တွေအပေါ်ဘယ်လိုကန်တွယ်မလဲဆိုတာကိုအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။သမရရဲ့ခီးစဉ်နဲ့အတူသတင်းပေးပို့ဖို့လိုက်ပါသွားတဲ့ VOA အင်ပြူတော်သတင်းတောက်စတီဗ်ဟာမန်ကဒီကြောင်သတင်းပေးပို့ထားတာကိုကိုသားညုံကပြောပြပေးပါမယ်
။သမရဒေါ်နယ်ထရမ့်ရဲ့ခီးစဉ်ကြိုးဖြစ်တဲ့အမေရိကန်ဆွေးဝါးညီချူအာရှကိုတွားနှင်ပြီးဒီမြောက်ကိုရီးယားကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးရှစ်ဆက်ကင်တွယ်ကြမလဲဆိုတဲ့ထိပ်သီးဆွေးနွေးပွဲအတွက်ပနမကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါဗျ။အဲ့ဒီအချိန်မှာတော့အမေရိကန်ကာကွယ်ဝင်ကြီးဂျိမ်းမက်သစ်စ်လည်းပါပါတယ်
။ Our goal is not war.
ကျွန်တော်တို့ရည်ပန်းချက်ကစစ်တိုက်ဖို့မဟုတ်ပါဘူးခိုင်မာပြည့်စုံပြီးနောက်ကျောင်းပြန်လှည့်လို့မရမယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့ရေးအတွက်ဥတည်ပါတယ
်ဒီအခြေအနေနဲ့ပတ်သက်လို့တော့ပစိဖိတ်တစ်ဖက်တစ်ချက်နှစ်ဖက်စလုံးအတွက်စိုးရိမ်ပူပန်မှုတွေတိုးလာနေပါတယ
် I think we will come down
ကျူဘာလုံးကြီးအချက်တဲကြုံခဲ့ရတော့အခြေအနေမျိုးအထိဖြစ်လာမယ်ထင်ပါတယ်နိုင်ငံကြီးအရာဖြစ်ဖြစ်စီးရေးအရာဖြစ်ဖြစ်တခုခုဆုံးပြရမယ့်အချိန်ကာလတစ်ခုဖြစ်ပါတယ်ဒါဟာကိုရီးယားကျွန်းဆွယ်ရဲ့နိုင်ငံကြီးအခင်းကျင်းကိုလည်းပြောင်းလဲပြစ်မှာပါ
American Korea ဆက်ဆံမှုလေလာရေးဖွဲ့ကညွှန်ကြားမှု JQ ပြောသွားတာပါအခုချိန်ထိတော့ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ဟာတယောက်နဲ့တယောက်အပြန်အလှန်ကြီးကြဲစကားဆစ်ထိုးနေကြတဲ့အဖြစ်မှပဲရှိပါသေးတယ်ဒီလိုချင်းနေဟာ American ပြည်တော်စုရဲ့ဂုံသိက္ခာကိုပဲထိခိုက်စေတယ်လို့လက်နက်ထင်းကျုံရင်းနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံကြီးဝန်ကြီးဟောင်း Thomas Countryman ကယူဆပါတယ
် The insults traded back and
forth ပြန်လည်ဆိုတာပြောဆိုမှုရအမေရိကန်ပြည်ထောင်စုနဲ့အမေရိကန်သမ္မတရဲ့ဩဇာကိုကြားသွားစေပါတယ်။မြောက်ကိုရီးယားကနှစ်ပေါင်းများစွာဟိုတုန်းကတည်းကလှုပ်လာခဲ့တဲ့ချင်းချောက်မှုမျိုး၊စော်ကားပြောဆိုမှုမျိုးအလားတူအမေရိကန်သမ္မတတူကလှုပ်လာတာလို့ပဲကျွန်တော်စိတ်ထဲမှာဖြစ်လာပါတယ်
။တောင်ကိုရီးယားဘက်မှာတော့တိုက်ခန့် Conservative Party အပါအဝင်နိုင်ငံရေးပါတီချုပ်ကတော့တောင်ကိုရီးယားအနေနဲ့ဒီကိုပိုင်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အမေရိကန်အကူအညီရရည်အထိပါတိုက်တွန်းပြောဆိုလာပါတယ်။ဒါမှမြောက်ကိုရီးယားကောင်းဆောင် Kim Jong Un အနေနဲ့နောက်ထပ်ရန်စမှုတွေမလုပ်နိုင်မှာဖြစ်တယ်လို့ Liberty Korea Party ရဲ့ဥက္ကဋ္ဌဟောင်ဂျွန်ဖြိုးကပြောပါတယ
်ရေလုံးဆောင်ပါမယ်ဆို
နှစ်နိုင်ငံပေါင်းပြီးနီးပြူဟာမြောက်နျူကလ িয়ার လက်နက်ပြန်လည်တပ်ဆင်နေရချထားမှုကိုလုပ်မယ်ဆိုရင်နှစ်နိုင်ငံကြားမဟာမိတ်အဖြစ်သွေးစည်းညီညွတ်မှုကိုပြနိုင်ရုံနဲ့မကဘူးခင်ဂျုံအွန်းရဲ့နောက်ထပ်ရန်စားမှုတွေမလုပ်လာနိုင်အောင်ပါတားဆီးနိုင်မှာပ
ါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတောင်ကိုရီးယားကနေပြီးတော့တရုတ်နိုင်ငံကိုလည်းတွားဖို့ရှိနေပါတယ်အဲဒီမှာတော့တရုတ်သမ္မတရှင်ချင်းဖြစ်တဲ့ကိုရီးယားကျွန်းဆွယ်တင်မာမှုမြင့်တက်လာနေတဲ့အခြေအနေကိုဆွေးနွေးမှာပါတရုတ်နိုင်ငံဟာဆိုလို့ရှိရင်မြောက်ကိုရီးယားနိုင်ငံရဲ့တခုတည်းသောမဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့လို့မြောက်ကိုရီးယားဘက်ကအခုလိုမျိုးရန်စားမှုတွေတိုးလှုပ်လာတဲ့အပေါ်မှာတရုတ်ဘက်ကလည်းနည်းနည်းစိတ်ပြက်လာတဲ့သဘောမှရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတရုတ်အနေနဲ့ပို့ပြီးတော့တင်းကျပ်ဖိအားပေးဖို့သမ္မတထရမ့်ဘက်ကသူ့ကိုပြောဆိုလိုက်မယ်လို့လည်းခန့်မှန်းရပါတယ်ခင်ဗျာ
။ကိုသားညုံတင်ဆက်ထားတာပါ။ခုတစ်ခါမှာတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။ပကံကြောင်ဦးမျိုးနယ်ကရွှေစည်းကုံဖျားရင်ပြင်တော်ပေါ်မှာရှိတဲ့ဘင်းတော်မင်းတရားကြီးရဲ့ခေါင်းဆောင်စာကိုကုလသမဂ္ဂပညာရေးသိပ်ပံနဲ့ရင်ကျင်းမှုအဖွဲ့ UNESCO ကကမ္ဘာမှတ်တမ်းအမွေနဲ့အဖြစ်သတ်မှတ်လိုက်တဲ့အတွက်ဒေသခံတွေကြားမှာပကံကြောင်ဦးကိုကမ္ဘာအမွေနဲ့ဒေသအဖြစ်သတ်မှတ်ရေးမျှော်လင့်ချက်တွေပုံမှန်မြင်မာလာကြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ဆက်ထားပါတယ်
။ဟုတ်ကဲ့လွန်ခဲ့တဲ့နှစ်ပေါင်း400ကျော်16ရာစုကာလကရွှေစည်းကုံဖျားရင်ပြင်တော်ပေါ်မှာဘင်းတော်မင်းတရားကြီးတွန်းလှုပ်ချိတ်ဆွဲလှူဒန်းထားတဲ့ဒီခေါင်းလောင်းပတ်လည်မှာရေးသားထားတဲ့ခေါင်းလောင်းစာတွေကို UNESCO ကကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါဟာအဆိုပြုတင်သွင်းမှု130အနက်ကရွေးချယ်လိုက်တဲ့88ခုထဲမှာတစ်ခုအပါအဝင်လည်းဖြစ်ပါတယ်။အခုလိုမျိုး UNESCO ရဲ့ကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်မြန်မာနိုင်ငံကရှေးဟောင်းပစ္စည်းတွေကိုသတ်မှတ်ခံရတာဟာတတိယမြောက်ဖြစ်ပါတယ်။အခုတခါတမ်ပတ်ခံရတဲ့ဘီးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာရဲ့ထူးခြားချက်ကိုရှေးဟောင်းတုတေသအမျိုးသားပြတိုင်းနဲ့စာကြည့်တိုက်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ငိမ့်ကပ္ပအမွေနဲ့စီးရင်တင်သွင်းရေးစာရွယ်ပြုစုရေးအဖွဲ့ဥက္ကဋ္ဌဦးဆောင်ဝင်းကအခုလိုပြောပါတယ
်ဘီးနောင်မင်းတရားကြီးရဲ့ဘဝဖြစ်စဉ်နဲ့မှတ်တမ်းကိုဒီခေါင်းလောင်းစာကအထောက်အကူပြုတယ်ပေါ့နော်နောက်တစ်ချက်ကလည်းဘဝသားလူမျိုးနဲ့ရေးထိုးတာလည်းပေါ့နော်အဲ့တော့တီထူးခြားချက်ကြောင့်မြန်မာဘက်ကလည်းအဆိုပြုပြီးတင်လိုက်တယ်ကိုဘက်ကလည်းပဲဒါကိုဒါအတိအမှတ်ပြုလိုက်တယ်ပေါ့နော
်ခေါင်းလောင်းစာထဲမှာဘင်းတောင်တိုက်ခိုက်အောင်မြင်ခဲ့တဲ့အရက်ဒေတာနဲ့အဲ့ဒီဒေတာတွေမှာတာနာပြုခဲ့တာတွေကိုရက်ဆွဲနဲ့အတိအကျဖော်ပြမှတ်တမ်းတင်ထားပါတယ်ခေါင်းလောင်းစာပါမှတ်တမ်းတွေကြောင့်မြန်မာတမိုင်းမှာဟာကွက်ဖြစ်နေတဲ့အကြောင်းချက်တွေကိုသိနိုင်ခဲ့တယ်လို့ဒီခေါင်းလောင်းကြီးကိုရွေးချယ်ဖို့စီးရင်တင်စင်မှာအဓိကအထောက်ပြခဲ့ကြပါတယ် Akuro, UNESCO, Kabamaja, Amuine, Piet, Tama Laidaja, the Colony, Gawa, Tintin Yego, Kula Tamaga, Pinjae, Tibane, Yinjemu, UNESCO, got Dawin Yudama, Pipare.
Yentaining that at Taiwan, Genoa, Allah, oh, the city of Mumio, Genoa, Tame, the Velo Taga, Uabo, or Jongo, no, Tawa Pina, Allah, Awangalin, Uwadon Kuja.
Memory of the World Manale Kuduro Piaga, Jausa Kunia Nasaku Jago, Natong to sell Legunaga the chain, Bagamiazi Jausane, Budue Epi, Along Media Shwepe Luago, Natong to sell Nagunaga the chain, Tamakangea Bare. Darin Maga Kaba Amuini, World Heritage Epi, Helen, Pedanune, the Kidia, Pumio, Tumio Gole, Natong to sell Legu Nega, Tama Kangea Bade. Nima Dima, Dilu Tama Po, Janshi Nide, Amuini Dui, Shinese Pippi, Dago Pidurega, Tainting Bulu, and Jongle, Usan Winga, Pio Bade.
Mimido Ye Nangama, Dilu Kaba, the same memory, Chico, Tamatare, Arishire. ตําแหน่งได้หาดิเลยชื่อนี่แหละนอกจากตะบกก็จริงแล้วก็ว่าหน่วยเนี่ยตําแหน่งเนี่ยเทศอ่ะอ่ะเอาเลยนะที่มันเนี่ยมาชื่อนี่แหละที่อะไรเสร็จแล้วพี่เราชินน่ะหมดตัวก็รอคุณน่ะบอกเลยไอ้เฉยมันปิสิเลยจริงๆเนี่ยเดต้าดิอ่ะเอาเลยนะจริงๆยิดูกีฬาเนี่ยวันวันพี่เต็งๆกับเวสร้างช่องมาดาริอึ้งชื่อดีได้นะเนี่ยอะคุณรู้จริงๆรู้ก็ว่าก็ยูเนสโกอ่ะที่มาอยู่
ကျွန်တော်တို့ကဘာကယူနက်စကိုအတိအမှတ်ဖြစ်ပါတယ်ရှေးဟောင်းဖျားရီနဲ့ရှေးဟောင်းအနုပညာလေးရီအမြောင်များရှိတဲ့ပကန်းညောင်ဦးဒေတာကိုကဘာအမွေနဲ့
ကျွန်တော်တို့ကဒီဒေတာကြီးတစ်ခုလုံးကိုတောင်မှသူကအမွေနဲ့ရှင်းအောင်ယူစနေတာဟုတ်အဲဒီခုလုံးဖြစ်ချင်တာလေဒါဒီမင်းအောင်ဆောင်ကဝန်ထမ်းအစာပြုနေနဲ့အောင်မြင်နဲ့အတိုင်းဒါလေးဖြစ်တာပေါ့အဲကျွန်တော်တို့ဝန်တာတာပေါ့ကွာလောလောဆယ်မှာတော့
UNESCO အဖွဲ့အစိုးရရှေးဟောင်းသုတေသနနဲ့ဒေသခံပြည်သူတွေဟာပုဂံညာဦးဒေသကိုကမ္ဘာအမွေနှစ်ဝေါ်လ်ဟယ်ရီတေ့ချ်အဖြစ်နဲ့ရှစ်တောင်းဖျားကအာနန္ဒဆန္ဒရာကျောက်စာကိုကမ္ဘာမှတ်တမ်းအမွေနှစ်မမိုရီအော့ဖ်သဝေါလ်အဖြစ်တင်သွင်းဖို့ရှိနေပါတယ်ကုမ္ပဏီတော်တင်ပြဖို့ထားရဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ယာယီလက်ထောက်နိုင်ငံသား ရှိနေတဲ့အမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မန်ဟန်ရှော့ဦးဆောင်တဲ့တန်ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ကိုမနေ့ကတွားရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲအကြီးမားဆုံးဖြစ်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့ဒီမိုကရေစီနုနယ်သေးတဲ့မြန်မာအစိုးရနဲ့ဆွေးနွေးပြီးတော့လိုအပ်တဲ့အကူအညီပေးမှာဖြစ်သလိုရခိုင်ပြည်နယ်မြောက်ပိုင်းလူခွေချိုးဖောက်မှုအပေါ်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Heather Newitt ကပြောကြားခဲ့ပါတယ်။ပြည်စုံပုံမှန်အင်ဂျင်နီယာကတင်ဆက်ပေးပါလိမ့်မယ်။
မစ္စတာဟန်ရှော့ဦးဆောင်နဲ့အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Heather Newitt ကမနေ့ကအမေရိကန်နိုင်ငံသားရေးဌာနမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်။
The delegation is close to completing the first leg of its trip in Burma. They have met with Rohingya and Rakhine State community leaders, including a visit to a camp for those who've been internally displaced.
ကိုစစ်ဖွဲ့ဟာခီးစဉ်ရဲ့ပထမရန်နာရာမြန်မာနိုင်ငံခီးစဉ်ပြီးဆုံးခါနီးပါပြီ။သူတို့တွေဟာရိုဟင်ဂျာတွေအပြင်ရခိုင်ပြည်နယ်လူအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင်ပြည်တွင်းမှာဥယျာဉ်ဆန့်ခွာထွက်ပြေးခဲ့ကြသူတွေနေထိုင်တဲ့စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်။အစိုးရပြင်အရဖက်လူအဖွဲ့အစည်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုစရေဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုခီးဆက်မှဖြစ်ပြီးအဲ့ဒီမှာကော့ခ်ဆစ်ပြည်မှာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှုရှိပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေအင်အားသုံးပြီးနယ်မြေရှင်းလင်းမှုကြောင့်နှစ်လအတွင်းဒုက္ခသည်ပေါင်းတန်းတဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံခဲ့ရတဲ့အခြေအနေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အကြမ်းဖက်မှုမှာတာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းထိခဲ့တဲ့သတင်းပတ်တွင်အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောကြားခဲ့ပါတယ်အခုတစ်ခါအမေရိကန်ကိုယ်စားလှယ်အဖွဲ့ခီးစင်မှာမြန်မာတပ်မတော်ဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိခဲ့ကြောင်း Heather Newark ကသတင်းတောက်တွေကိုပြောပါတယ
် We've certainly put pressure on the government without a doubt I mean many of you saw the sanctions that were released late last week it was pretty lengthy so I think
မြန်မာအစိုးရဘက်ကပြေးမှာကတော့အမှန်ပါပဲဒီကိစ္စသတင်းပတ်ချောင်းပိုင်းကအမေရိကန်ကချက်မှတ်ခဲ့တဲ့ဒဏ်ခပိတ်ဆို့မှုတွေကိုထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အတော်လေးလေးရှိကြပါလေ။ဒါကြောင့်ဒါဟာဘက်ဆုံကရည်ယူဆောင်ရွက်တဲ့ဤအဖြစ်ကျမတို့ရှုမြင်ပါလေ။အဲ့ဒီဤရဲ့ဒစိတ်တစ်ပိုင်းဖြစ်အစိုးရနဲ့ဆွေးနွေးဖို့အစိုးရအနေနဲ့တက်တစ္ဆဒီမိုကရေစီကျင့်သုံးနေတာဖြစ်တဲ့အတွက်ကြောင့်လေအကူအညီလိုအပ်နေတယ်ဆိုတာကိုလည်းအတိအမှတ်ပြုရမှာဖြစ်ပါလေ။အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကြီးမားတာကိုလည်းအတိပေးခဲ့ပြီးဖြစ်ပါလေ။ Ranger ဤနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတွင်းမှာဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့အမေရိကန်ကိုယ်စားလှယ်အဖွဲ့တွေလည်းအဲ့ဒီဒေသကိုခီးထွက်ခဲ့ပြီးကိုယ်တိုင်မြင်တွေ့ကြားသိနိုင်ဖို့လေကြိုးစားခဲ့ကြတဲ့အကြောင်းတွေကိုလေသိပြီးဖြစ်ကြမှာပါ
။သုံးရကြာမြန်မာနိုင်ငံခီးစဉ်တွင်လက်ထောက်နိုင်ငံသားဝင်ကြီးဆိုင်မွန်ဟန်ရှော့ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဒုတိယဝန်ကြီးဦးစိုးအောင်နဲ့မနေ့ကတွေ့ဆုံရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကပြန်လည်လက်ခံရေးမှာအမေရိကန်ပြည်ထောင်စုကအကူအညီပေးနိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါရှင်
။မန်အင်ဂျင်တန်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေဗိုလ်တူနေညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်မကြာခင်မှာတင်ဆက်ပေးမယ့် VOA American အသံညဘက်9:30မြန်မာဘာသာစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောစံတားရဲ့မြမရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ကြဖို့ရှိပါတယ်ခုထမှာတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်မြေကံပြားစနယူးယောက်မြို့ကစပိန်သမားရဲ့နဲ့စီကားနေတဲ့လမ်းထဲမှာအငှားထရက်ကာတစ်စင်းနဲ့ဒလကျန်းဝင်တက်ခဲ့တဲ့ကားမောင်းသမားရဲ့ရွေချက်ကိုသိနိုင်မှုအာဏာပိုင်တွေကြိုးပမ်းနေပါတယ်။နယူးယောက်မြို့မှာ2017ခုနှစ်စက်တဘာ 17ရက်နောက်ပိုင်းတိကျထိခိုက်မှုအများဆုံးဖြစ်လူရှိဦးသေဆုံးပြီး17ယောက်ဒဏ်ရာရရှိခဲ့တဲ့ဖြစ်ရာအရက်သားတွေကိုပြစ်မှတ်ထားတက်ခတ်ခဲ့တဲ့တရဲဘော့ကြောင့်နဲ့အကျံဘက်ဝါဒီလူရဲဖြစ်ကြောင်းလည်းမြို့တော်ဝင်ပေတာပလက်စီကပြောဆိုခဲ့တာပါ။ကျူနီရှားနိုင်ငံကျူနီစ်မြို့တော်ကပါလီမန်အဆောက်အအုံရှိမှလွန်ကျွေးတပ်ဖွဲ့တွေကိုဓာတ်နဲ့ထိုးတက်ခတ်ခဲ့တဲ့အတွက်အစ္စလာမ်စစ်သည်ချောက်ဖြစ်တန်ရရှိသူတို့ကိုဒီကနေ့ပဲရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။တက်ခတ်ခံရသူတို့ဟာလယ်မြေမှာဒဏ်ရာရရှိခဲ့တဲ့အတွက်ဆေးရုံမှာအတွင်းလုံနာဖြစ်နေကုသပေးထားရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကစကလုံးနေနဲ့စစ်ထိုးနေပေမဲ့တန်တမာရေးရဓာတ်ရိုက်ဆက်သွယ်နိုင်မှုနောက်ကွယ်မှာကြိုးပမ်းမှုတွေရှိနေတယ်လို့ရိုက်တာသတင်းတစ်ပုဒ်ကဖော်ပြပါတယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတန်ကိုယ်စားလှယ်ဂျိုးဆက်ယွန်ဟာနယူးယောက်ကုလသမဂ္ဂရုံးချုပ်ကမြောက်ကိုရီးယားတန်ကိုယ်စားလှယ်ဖွဲ့နဲ့ပြောဆိုမှုဆွေးနွေးမှုတွေရှိနေတဲ့အကြောင်းအမည်မဖော်လိုသူအမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတို့ကိုကူကပ်ပြီးသတင်းမှဖော်ပြထားတာပါမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြေနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကဟိန္ဒူဘာသာဝင်ဒုက္ခသည်တွေကတချို့ဟာလူကြုံရေးအတွက်ဆိုးရိမ်နေကြောင်းနေရရင်ကြီးရွာတွေကိုမပြောင်းညင်းတဲ့အကြောင်းပြောဆိုနေကြပါတယ်နေရရင်ရခိုင်ပြည်နယ်မှာအကျဉ်းဖက်မှုတွေတခြားပြန်ပေါ်ပေါ်မှာကိုဆိုးရိမ်နေကြောင်းရန်ကုန်လူမျိုးကြီးပြကြီးတွေမှာပြန်လည်နေရာချထားပေးမယ်ဆိုရင်တော့မြန်မာနိုင်ငံကိုပြန်မှာဖြစ်တဲ့အကြောင်း VOA ကိုပြောဆိုခဲ့တာပါဒီလိုမှမဟုတ်ရင်တော့ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုပို့ဆောင်ပေးလို့ကြောင်းလည်းပြောဆိုနေကြပါတယ်
သတင်းကြီးချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်လေးကိုည9:00 ထိ9.25မီတာ 24.55 ဒီဂရီနဲ့တိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ဒါပြင်ရုပ်မြင့်တန်ကြားစီစဉ်လေးကိုလည်းညနေ9:00မှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ဒေါက်တာရှင်ပေါ့စ်ချက်မှာရှင်လည်းကြားပါစီရှင်
This program has come to you from the Voice of America, Washington.